အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကိုအင်္ဂါနေ့ကပြည်နယ်၅ခုမှာဆက်လက်ပြုလုပ်နေတာမှာအရေးကြီးတဲ့ပြည်တွင်တွေမှာ Republican Party ကဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton တို့အသီးသီးအနိုင်ရနေတယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ Florida ပြည်နယ်မှာပြုလုပ်တဲ့ Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာတော့ Democratic Party မှာရှေ့ကပြင်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင် Hillary Clinton က65ရာခိုင်နှုန်းနဲ့ပြိုင်မဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကိုအနိုင်ရနေတယ်လို့ဆိုပါတယ်။ Bernie Sanders ကတော့မဲအရေအတွက်33ရာခိုင်နှုန်းရရှိထားပါတယ်။ Republican Party ဘက်မှာတော့ Party တွင်းရှေ့ကဦးဆောင်နေတဲ့ Billionaire တထေးကြီး Donald Trump က45ရာခိုင်နှုန်းနဲ့အနိုင်ရရှိပြီးပြိုင်မဲ့ Florida အထက်လွှတ်တော်မှ Marco Rubio က32ရာခိုင်နှုန်းနဲ့ဒုတိယလိုက်နေပြီး Texas ပြည်နယ်အထက်လွှတ်တော်မှTed Cruz က16ရာခိုင်နှုန်းကျော်နဲ့တတိယနေရာမှာရှိနေတယ်လို့ဆိုပါတယ်။ Clinton ရော Trump တို့နှုတ်ဦးစလုံးအတွက်အရေးကြီးတဲ့ပြည်နယ်တွေကတော့ Florida နဲ့ Ohio ပြည်နယ်တွေဖြစ်ပြီးအဲ့ဒီပြည်နယ်တွေမှာသူတို့နှုတ်ဦးစလုံးအနိုင်ရရင်သက်ဆိုင်ရာပါတီအသီးသီးရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်အမည်တင်သွင်းခံရဖို့တေချာသလောက်ရှိသွားပြီဖြစ်ပါတယ်။